ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့တဲ့စစ်ကောင်စီတပ်ဖွဲ့ဝင်အယောက်300ကျော်ကိုရေချောင်းကနေတဆင့်ဘင်္ဂလားဒေ့ရှ်ဘက်ကဒီနေ့ပြန်ပို့လိုက်ပါပြီ။သင်္ဘောနဲ့နှစ်သုတ်ခွဲပြီးပြန်လည်ပို့ဆောင်ခဲ့တဲ့သူတွေထဲမှာထိခိုက်ဒဏ်ရာရသူတွေလည်းပါတယ်လို့ဆိုပါတယ်။ဒီအကြောင်းရန်ကုန်ကသတင်းပေးပို့လာတာကိုအခြေခံပြီးအလိမ္မာပြောပြပေးပါအောင်ခင်ဗျာ။
ရခိုင်ပြည်နယ်ကတိုက်ပွဲတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာတဲ့စစ်ကောင်စီနယ်ကြားစောက်ရဲတပ်ဖွဲ့ဝင် BGP နဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုဖေဖော်ဝါရီလ15ရက်ဒီကနေ့မှာဘင်္ဂလားဒေ့ရှ်ဘက်ကနေရေချောင်းကနေတဆင့်ပြန်လည်ပို့ဆောင်ခဲ့ပါတယ်။ရိုဟင်ဂျာအရေးကူညီပေးနေသူကိုတင်ဆိုးက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
။ဟိုကလည်းအဲ့ဒီ Thursday ဆိုတော့ဒီနေ့ Thursday မလားဒီနေ့ပို့မှာဆိုတော့သူတို့ကတိတ်ပြောချင်တာဘူးဘာလို့ဆိုတော့သူတို့တင်မောနဲ့သွားမှာ300ကျော်တယ်သူတို့ကတင်မောနဲ့ပို့မှာသူတို့ကအစီအစဉ်လောက်တာသူတို့ပထမတော့လေရင်နဲ့ပို့ဖို့အစီအစဉ်ရှိတယ်ဒါပေမဲ့ဟိုကစစ်တပ်ဟိုကစစ်တပ်ကသူတို့ကိုတင်မောနဲ့ပဲကော်မန်ဆိုပြီးတော့ပြောတော့ဒီကတော့အားကျင်းပို့ချင်တာဘင်္ဂလားဒေ့ရှ်ဟိုကလက်မလာမခုသူတို့လူတွေလာတယ်လာပြီးတော့စကားတွေပါတယ်ပြောတယ်ပြောပြီးတော့သူတို့တင်မောနဲ့ကောဝါမယ်ဆိုပြီးတော့ပြောကြတယ်။ဒါပေမဲ့ကျွန်တော်တည်တလို့ဆိုရင်တော့သူတို့ဒီကနေတင်မောနဲ့သူတို့ escort နဲ့ပို့ပြီးတော့သူတို့ bay of bangkok ကိုပို့ပေးမယ်။အဲဒီကနေသူတို့ကသူတို့ပို့ပေါ့
။ဒီလူတွေကိုတင်မောနဲ့နှစ်တုပ်ခွဲပြီးတော့ပို့ဆောင်မှုပြင်ဆင်ထားပြီးပထမအတုပ်မှာအယောက်200နီးပါးတင်ပြီးတော့ဒီမနက်ပိုင်းမှာပို့ဆောင်ခဲ့ပါတယ်။ကျန်လူတွေကိုလည်းဒီနေ့တွေပိုင်းမှာထပ်မံပြီးတော့ပို့ဆောင်မယ်လို့သူကပြောပါတယ်။ပြန်ပို့ခံရတဲ့ဒီလူတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုပြီးခဲ့တဲ့ February 4ရက်နေ့ကနေ9ရက်နေ့အတွင်းဝင်ရောက်လာသူတွေဖြစ်ပါတယ်။ရခိုင်ဒေသမှာရခိုင်တပ်တော် AA နဲ့စစ်ကောင်စီတို့ကြားတိုက်ပွဲပြင်းထန်ချိန်မှာသူတို့တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့တာဖြစ်ပါတယ်။ဒီကနေ့ပြန်လည်ပို့ဆောင်ခံရသူတွေမှာဒဏ်ရာရသူတွေလည်းပါဝင်တယ်လို့ကိုတင်ဆိုးကပြောပါတယ်။သူတို့ဘင်္ဂလားဒေ့ရှ်ထဲနေထိုင်ခဲ့ရတဲ့အခြေအနေနဲ့ပတ်သက်လို့သူကအခုလိုပြောပြပါတယ်။
ဒီ show ရတဲ့တရားတွေရထားတာရှိတယ်ဒီမှာကတော့ဆေးတော့ယာယီဆေးတော့ကိုပေးတာပေါ့ MSN နဲ့ contact လုပ်ပေးတယ်ပထမတော့သူတို့ကိုတားလာတော့နေစင်းနာမှာအဲ့ဒီတုံဘူးဆိုတဲ့တဲကခုပဲတုံဘူးမဟုတ်ဒီပဲတုံဘူးကအဲ့ဒီကျောင်းမှာဝယ်တားတယ်ဒါပေမဲ့တိတော့မဟန်ဘူးညာသူဆောင်းတွေပါတယ်ဘာမှမရှိဘူးချက်တလို့ပဲနေကြတယ်ပုံစံမျိုးပါပဲအဲ့လိုလုပ်ကြတယ်နောက်ပါကြတော့သူတို့ကားနဲ့သူတို့တည်လာတယ်ဘေဟိုသူတို့ကတော့မပြောဘူးကျွန်တော်တို့တည်တဲ့လောက်ဆိုရင်သူတို့ refugee camp ရဲ့အဲ့ဒီမှာပမာပြည်ဘက်ကိုပို့မယ်စကန်လုပ်ထားတာရှိတယ်အဲ့ဒီနေရာမှာသူတို့ထားတယ်အဲ့ဒါကို MSF ပါနေပြီးတော့စစ်ကူပေးတယ်ဒီလောက်ပဲကျွန်တော်တို့တည်တယ်လက်နက်တွေကိုဒီကဟိုဟာနေဆက်လုံခြုံရေးတပ်ကယူထားတယ်ကျွန်တော်တည်တဲ့လောက်ဆိုရင်သူတို့ပြန်တဲ့အခါကျတော့အဲ့ဒါကိုသူတို့ကတုတ်ပို့ပြီးပေးမယ်လို့ပြောတယ်
ဘင်္ဂလားဒေ့ရှ်အခြေစိုက်ဒါကထရီဘျူသတင်းဌာနကဖော်ပြချက်အရပြန်ပို့ခံရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံထဲဝင်ရောက်လာသူ330အနက် BGP အဖွဲ့ဝင်302ဦး BGP အဖွဲ့ဝင်မိသားစုဝင်4ဦးနဲ့တပ်မတော်သားမဟုတ်သူ4ဦးတို့ပါဝင်တယ်လို့ဖော်ပြထားပါတယ်။တမ်မကြီးဦးအောင်ကျော်မိုးဦးဆောင်တဲ့မြမကိုစလဲအဖွဲ့ဟာဒီကနေ့မနက်ပိုင်းမှာကော့ဆက်ဘဇာအင်နာနီမှာရှိတဲ့ရေတက်စိတ်ခံတရားကိုရောက်ရှိလာပြီးတော့ဒီလူတွေကိုလက်ခံခဲ့တယ်လို့သတင်းမှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာတဲ့စစ်ကောင်စီနေသားဆောက်ရဲတပ်ဖွဲ့ဝင် BGP နဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုမြန်မာနိုင်ငံကိုမကြခင်ပြန်ပို့မယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဟာဆန်မာမုတ်ကပြီးခဲ့တဲ့ February 12ရက်နေ့မှာပြောကြားထားပြီးနောက်ပိုင်းမှာပဲအခုလိုပြန်ပို့လိုက်တာဖြစ်ပါတယ်။ရခိုင်ပြည်နယ်ထဲမှာတိုက်ပွဲတွေပြင်းထန်လာနေတာကြောင့်အဲ့ဒီမှာတာဝန်ထမ်းဆောင်နေကြတဲ့တန်တမန်တွေကိုလည်းဘေးလွတ်ရာပြောင်းရွှေ့နေတယ်လို့နိုင်ငံခြားရေးဝန်ကြီးဟာချမ်မာမုတ်ကပြီးခဲ့တဲ့ရက်ပိုင်းကပြောဆိုခဲ့ပါသေးတယ်။ရခိုင်ဒေသမှာရခိုင်တပ်တော် AA နဲ့စစ်ကောင်စီတို့ကြားတိုက်ပွဲပြင်းထန်ချိန်မှာစစ်ကောင်စီတပ်ဖွဲ့ဝင်တချို့ဟာအိန္ဒိယဘက်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးတိတ်ဆောင်တာတွေလုပ်ခဲ့ပါတယ်။ပဇာကင်ကလည်းအိန္ဒိယနိုင်ငံဘက်ကိုထွက်ပြေးသွားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်အယောက်900နီးပါးကိုအိန္ဒိယဘက်ကနေပြန်လည်ပို့ဆောင်ခဲ့တာရှိခဲ့ပါတယ်။လက်ရှိမှာတော့ဒီထွက်ပြေးခိုးလုံသွားတဲ့တပ်ဖွဲ့ဝင်တွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထို့ကို VOA ဘက်ကဆက်သွယ်နေပေမဲ့အခုထိပြန်လည်ဖြေဆိုတာမရှိသလိုသူတို့ဘက်ကသတင်းထုတ်ပြန်ထားတာလည်းမရှိသေးပါဘူးရှင်။